ရီးလင်္ကာနိုင်ငံမှာလူပေါင်း359ယောက်ထိတိစုံရဲ့အစ်တပွဲအတွင်းအသေးခံဘုံခွဲတက်ခတ်မှုတွေကြုံရပြီးနောက်ကာဝေးဝင်းရဲ့ရဲတပ်ဖွဲ့အကြီးအကဲတို့ကိုလှုပ်ခတ်ဖို့သမ္မတမိုင်းတရီပတ်ဆာဆွေစနာကတောင်းဆိုလိုက်ပါတယ်။ကာဝေးဝင်းကြီး MSC ဖန်နန်တာနဲ့ရဲချုပ်ပူချစ်ဆရာစွန်ဒရာတို့လှုပ်ခတ်ကြဖို့သမ္မတရုံးကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။တက်ခတ်ခံမဲ့ရှင်နေနဲ့ပတ်သက်လို့ရရှိထားတဲ့ထောက်လှမ်းရေးတွေကိုအစီအခံမှုပြုတ်ခတ်ခဲ့တဲ့တာဝန်ရှိသူတွေကိုရပိုင်းတွင်ရေးယူမယ်လို့သမ္မတကရုပ်မြင်စင်ညာမင်းကောင်မှပြောကြားပြီးနောက်တစ်နေ့မှာပဲလှုပ်ခတ်ဖို့တောင်းဆိုလိုက်တယ်လည်းဖြစ်ပါရဲ့။ဒါနဲ့လည်းတရွေနဲ့အစားထုတ်မယ်ဆိုတာကတော့တတလုံးရှင်းရှင်းလင်းလင်းမရှိသေးပါဘူး။တင်းချို့မှာတော့တက်ခတ်ခံရမယ့်အန္တရာယ်ပတ်သက်လို့အိန္ဒိယထောက်လှမ်းရေးအဖွဲ့ကတိရစ္ဆာန်နိုင်ငံကိုအချင်းချင်းသတိပေးခဲ့တယ်လို့တက်ခတ်မှုကျွလွန်ခဲ့တဲ့အဖွဲ့ဖြစ်မတင်လာတဲ့အစ္စရာစစ်ဆွေးကြော်အဖွဲ့NTG နဲ့ပတ်သက်လို့အသေးစိတ်ချဲ့လက်တွေစူးစောင်းထားတဲ့ကြောင့်လည်းဖော်ပြကြပါရစေ။ဒီမှာနဲ့ဝန်ကြီးချုပ်တို့ကြားနိုင်ငံရေးအပြောင်းမှုတွေကြောင့်တက်ခတ်ခံရမယ့်သတိပေးချက်တွေကိုအရေးယူကန့်ကွက်ဖို့ပြက်ကွက်ခဲ့တာလားဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်နေတာပါ။ဝန်ကြီးချုပ်ကတော့စစ်တပ်ဆောင်မှုတွေမှာပြက်ကွက်တာတွေရှိခဲ့ကြောင်းမင်းရောရဲ့ဝန်ခံပြောဆိုထားရင်လည်းတမန်နဲ့သဘောထားကိုယ်လက်မှုကိုညှိနှိုင်းဖြေရှင်းနိုင်တဲ့အကြောင်းလေးပြောဆိုထားပါတယ်။အချိန်နဲ့မှာပဲပောက်ခွဲပစ္စည်းတွေနဲ့ဖျက်ပြေးလွတ်မြောက်နေသူတွေရှိနေစေဖြစ်တဲ့အကြောင်းလေးဝန်ကြီးချုပ်ကပြောဆိုသွားခဲ့တာပါ။နိုင်ငံကာကွယ်ရေးတာဝန်ထမ်းတဲ့သမားကလွန်ကျွန်းဆိုင်ရာစီးပွားတွေမှာဝန်ကြီးချုပ်ကိုတက်ခွင့်မပေးတာရှိခဲ့တဲ့အကြောင်းလေးတက်ခတ်မှုနောက်ပိုင်းမှာတာဝန်ရှိသူတချို့ကထောက်ပြထားကြပါတယ်။